မြန်မာနိုင်ငံတော်ဝန်လုံးအကျဉ်းထောင်တွေတွင်စေဝါနဲ့ဆရာဝန်ကုသမှုလုံလောက်စွာမရတာကြောင့်ကိုလာတွင်တည်ဆုံးရတဲ့နိုင်ငံရေးအကျဉ်းသားတွေ12ဦးရှိတယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကတင်ထုတ်ပြန်ခဲ့ပါတယ်ဒီထဲမှာကြိုက်မရောအကျဉ်းထောင်မှာပုံမှန်54ပုံမှန်52ကကြီးနဲ့ထောင်တစ်သက်ချမှတ်ခံရရတဲ့အသက်43နှစ်အရွယ်ကိုရာရှင်ခေါ်ဟာရှင် ပုံမှန်52ကကြီးနဲ့ခုနှစ်ချမှတ်ခံရရတဲ့အသက်36နှစ်အရွယ်ကိုပြေပြောအောင်မကွေးထောင်မှာပုံမှန်90ညနဲ့ထောင်ဒဏ်59နှစ်အမိန့်ချခံရရတဲ့အသက်27နှစ်အရွယ်မတ်စုမီအောင်မန္တလေးဥပိုလ်ကျင်းထောင်မှာပုံမှန်900ကကြီးနှစ်မှုနဲ့ထောင်ဒဏ်6နှစ်ချမှတ်ခံရရတဲ့အသက်35နှစ်အရွယ်မတ်ရင်မိုးတို့လည်းပါဝင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဥဆောင်ကော်မတီဝင်ကို ပြီးဖြစ်ကြပါတော့เนาะအဲ့တော့ကျွန်တော်တို့ဒီတည်ဆုံးမှုမှာဆိုရင်နိုင်ငံရေးကျင်းသားကစုစုပေါင်းကျွန်တော်တို့82ဦးလောက်ထိကိုကျွန်တော်တို့တည်ဆုံးခဲ့ရတယ်ပေါ့เนาะတည်ဆုံးခဲ့ရတယ်အဲ့ဒီမှာဆိုရင်ဒီအမျိုးသမီးနောက်ဦးပါဝင်နေပေါ့လေကျွန်တော်တို့အခွင့်အရေးနေနဲ့လက်လမ်းမီတွေများပေါ့နော်ဆိုတော့ကောက်ယူထားပြီးမှစနေတကြကောက်ယူထားနိုင်တဲ့ဒီဖြစ်စဉ်ဖြစ်တယ်ပေါ့မြန်မာတို့ဒီထက်ပိုပြီးမှလည်းဒါတည်ဆုံးမှုတွေရှိနိုင်တယ်ပေါ့နော်တချို့ထောင်တွေကျတော့အင်တာနက်ခက်ခဲကြောင်းတော့လကောင်းလက်လမ်းမီတွေတော့လကောင်းပေါ့နော်အဲအဲ့ဒီထောင်တွေမှာလည်းတည်ဆုံးမှုတွေရှိနိုင်တယ်ကျွန်တော်တို့အချက်လည်းမရရှိထားတာပဲဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီထက်တော့ပိုပြီးများနိုင်တယ်ဆိုတာလေးကိုကျွန်တော်တို့ဟောပြောချင်ပါတယ်ခင်ဗျာ
အဓိကပြဿနာကတော့ထောင်စည်းရုံတွေဟာဆရာဝန်မလုံလောက်တဲ့အပြင်အရေးပေါ်အခြေအနေတွေမှာပြင်ပစည်းရုံတွေကိုပို့ပြီးအချိန်မီကုသပေးတာမရှိတဲ့အတွက်ကြောင့်လည်းသိဆုံးရတာဖြစ်တယ်လို့လည်းကိုတိုက်ထွန်းဦးကပြောပါတယ
်ကျွန်တော်တို့ချင်းောင်တွေမှာဒီကျမအရေးတစ်ခုခုပေါ့နော်ဒီနေမကောင်းတဲ့အချိန်မျိုးမှာဆိုရင်ဆရာဝန်တွေအပြစ်မရှိတဲ့ပြဿနာတွေရယ်နောက်တစ်ခုကအရေးပေါ်ဖြစ်တဲ့အချိန်မျိုးမှာဆရာဝန်တွေချိန်ပြီးရောက်မလာဆိုတဲ့အကြောင်းပြချက်တွေရယ်ပေါ့ဒီအကြောင်းပြချက်တွေနဲ့ပုံမှာကျွန်တော်တို့ဒါနိုင်ငံရေးကျင်းသားတွေအာတည်ဆုံးခဲ့ကြတာဖြစ်ပါတယ်တချို့တည်ဆုံးမှုတွေကတော့ကျွန်တော်တို့ဒီဆရာဝန်တွေအချိန်မီရောက်လာလို့တည်ဆုံးတဲ့အပြင်အရေးပေါ်ဖြစ်တဲ့အချိန်မှာပြင်မဆေးရုံတွေကိုအချိန်နဲ့တပြေးညီပို့ဆောင်ကုသပေးခြင်းမရှိခဲ့တဲ့ဆိုတော့ပေါ့နော်တည်ဆုံးခဲ့ရတဲ့သူတွေလည်းပါဝင်ပါတယ
်မိသားစုဝင်တွေပေးတဲ့ဆေးဝါးတွေကိုလည်းကတ်တက်တာတွေပုံမှန်ဆေးတောက်ရမဲ့သူတွေအတွက်ဆေးဝါးမရတာတွေကြောင့်လည်းတည်ဆုံးရတာဖြစ်တယ်လို့လည်းပြောပါတယ
်ဒီ2024ကနေစပြီးမှမိသားစုဝင်တွေအေးပူရဲ့နိုင်ငံစေဝါးတွေကိုကတ်တပ်လိုက်တယ်အဲဒီလက်ခံလိုက်တဲ့စေဝါးတွေကလည်းပြင်းထန်ရေးစီးအပြေဝမရောက်ဘူးပေါ့နော်ဒါကြောင့်မလို့လေကျွန်တော်တို့ဒီပုံမှန်ရောဂါဖြစ်တဲ့လူတွေကဖေးတော့ဖို့တော့မှအနိုင်နိုင်ပေါ့နော်ခက်ခဲလာတယ်ပေါ့အဲ့တော့ခက်ခဲလာတာနဲ့အများကျွန်တော်တို့ပုံမှန်ရောဂါတွေမှာနာလာကြီးရောဂါတွေဖြစ်ကူးပြောင်းသွားတယ်ကူးပြောင်းလာတဲ့အချိန်မှာလည်းအဲထောင်ရင်းစေဝါးမလုံတော့တဲ့အတွက်ဒါအပြင်းထောင်ဆေးရုံမှာတက်ခွင့်ရဖို့ဆိုတာလည်းအရင်ခက်ခဲလာတယ်ပေါ့နော်အဲ့တော့ကျွန်တော်တို့မြင်တော်ပြောရမယ်ဆိုရင်ထောင်ဆေးရုံတွေကလက်ရှိမှာဒါနိုင်ငံရေးကျင်းသားတွေကိုစီးဝါကုတာခွင့်ကုတာရတဲ့နေရာဖြစ်နေပဲနေပေါ့နော်မတည်ဆုံးခင်မှာယာယီထားတဲ့နေရာတွေဖြစ်ပဲရှိနေတယ်ဗ
ျစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစပြီး2024ခုနှစ်စက်တင်ဘာလ30ရက်နေ့အထိနိုင်ငံရေးကျင်းသားများကုညီစောင့်ရှောက်ရေးအတွင်း EPP ကနေကောက်ယူမှတ်တမ်းတင်ထားတဲ့စည်းရင်းရဖမ်းဆီးခံနိုင်ရသူအရေအတွက်28,485ဦးထိရှိနေပြီးစုစုပေါင်းသေဆုံးသူ9,912ဦးထိရှိပြီလို့လဲဆိုပါတယ်ဒီထဲမှာအကျဉ်းထောင်နေတဲ့သေဆုံးသူတွေလည်းပါဝင်ပါတယ်ရှင်